ရခိုင်ပြည်နယ်မောင်နှောမြို့နယ်ကစစ်ကောင်စီနေကြားဆောင်တပ်ဖွဲ့ဝင်180ထဲမနေ့ဟာနေဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘန်ဒါဘန်မြို့တဲကနိုင်ခေါင်ချာရီအရက်ထဲထွက်ပြေးခိုလုံဝင်ရောက်လာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သတင်းတွေမှာဒီကနေ့အစောပိုင်းကဖော်ပြထားတာပါပထမဆုံးအနေနဲ့အရက်ဘက်ဝတ်စုံနဲ့အမှုထမ်း29ဦးရောက်လာပြီးနောက်ထပ်အယောက်150လောက်ညနေပိုင်းမှာထပ်မံရောက်ရှိလာခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်နဲ့ဘန်ဒါဘန်ခရိုင်အုပ်ချုပ်ရေးမှူးရုံးကလက်ထောက်ကော်မရှင်အဖွဲ့ဝင်ရှားမူဂျာဟစ်ဦးတင်သတင်းတွေမှာပြောဆိုထားပါတယ်ဒီလူတွေနဲ့ပတ်သက်လို့လက်ရှိအခြေအနေကိုရိုဟင်ဂျာအရေးကူညီဆောင်ရွက်ပေးနေသူဖြစ်တဲ့ကိုတင်ဆိုးကခုလို VOA ကိုပြောပြပါတယ
်လောလောဆယ်ကျွန်တော်သိသလောက်ဆိုရင်တရားနည်းပါလို့ပေါ့သူတို့ကတော့ဒီဘင်္ဂလားဒေ့ရှ်ရှားရီဟိုဟာရှိတယ်လေဟိုဘာလဲဘလူးပြောမလဲ BGP ပေါ့ဘော်ဒါကအရီဘင်္ဂလားဒေ့ရှ်ကအဲ့သူတို့ရဲ့လက်အောက်မှာရှိတယ်ဒါမဲ့လောလောဆယ်ကတော့သူတို့အဲ့ဒီ refugee ခန်းနာမှာရှိတဲ့ transit point တခုထဲမှာသူတို့ထားတယ်ဖြေမှာတော့မထားဘူး public ထဲမှာလည်းမဟုတ်ဘူးအဲ့ဒီသူတို့ကတက်တဲ့အဲ့ဒီလူတွေကိုလူတိရောက်လာရင်တားတဲ့နေရာတွေနောက်ပြီးတော့တခြားနေရာကိုပို့မယ်ဆိုရင်အဲ့ဒီမှာတားတဲ့နေရာတွေသူတို့လောက်တော့တာရှိတယ်အဲ့ဒီနေရာမှာတားတယ
်ထုတ်ပြန်ထားတဲ့စင်အတိအကျရောက်ဖို့ခက်ခဲသလိုဒီရောက်လာတဲ့သူတွေကိုတီးတန့်ထားရှိထိမ့်သိမ်းထားကပြင်ပနဲ့တွဲခွင့်မပေးတာတွေရှိတယ်လို့သူကပြောပါတယ်2023နှစ်ကုန်ပိုင်းလောက်ကစလို့ရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တွေကြားချင်းဘက်နဲ့ရခိုင်ဘက်မှာစစ်ပြင်းထန်လာပြီးနောက်ပိုင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဟာအိန္ဒိယအပြင်ဘင်္ဂလားဒေ့ရှ်စီကိုပါထွက်ပြေးခိုလုံမှုတွေရှိလာခဲ့ပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းတစုံတရာထုတ်ပြန်လာတာမရှိသေးပါဘူးပြီးခဲ့တဲ့ရက်ပိုင်းမက်လာ10ရက်ကရခိုင်တပ်တော် AA ကမောင်နှောမြို့မြောက်ဘက်အောင်တပြေနေကြားဆောင်တပ်နဲ့စစ်ကောင်စီတိုက်ပွဲပြင်းထန်ခဲ့ချိန်မှာစစ်ကောင်စီနေကြားဆောင်တပ်ဖွဲ့ဝင်ရာနဲ့ချီဟာဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးလွတ်မြောက်သွားတယ်လို့ရခိုင်တပ်တော်ဘက်ကထုတ်ပြန်ထားပါတယ်ခိုလုံလာသူတွေမှာလက်နက်တွေပါလာပြီးလက်နက်တွေကိုဘင်္ဂလားဒေ့ရှ်ဘက်ကလက်တလောထိမ့်သိမ်းထားတယ်လို့သတင်းတွေမှာဖော်ပြထားပါတယ်လက်နဲ့ဘလောက်ပါဝင်လဲဆိုတာကိုတော့မပြောထားပါဘူးဒီလူတွေပြန်ပို့ဖို့စီစဉ်နေတာနဲ့ပတ်သက်လို့ကိုတင်ဆိုးက VOA ကိုခုလို့ပြောပြလာပါတယ
်လုံးလုံးစစ်သူတို့ကတော့ဘာမှမပြောသေးဘူးသူတို့ကလည်းစဉ်းစားတယ်တင်တယ်အဲ့ဒီဘယ်လိုလဲဆိုတော့သူတို့ကိုပထမတစ်ခါအတူတူကအပြင်ကလူတွေကအဲ့ဒီ right group တွေပေါ့အဲ့ဒီလူကိုယ်လှုပ်ရှားတဲ့လူတွေရိုဟင်ဂျာလှုပ်ရှားတဲ့လူတွေကအဲ့ဒီနောက်ပြီးတော့ဘင်္ဂလားဒေ့ရှ်ကပီတူလူထုတွေပီတူလူထုတွေဆိုတော့သူတို့ကလူကွယ်လှုပ်ရှားတဲ့လူတွေပေါ့ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာအဲ့ဒီလူတွေကသူပြောတယ်လာတဲ့လူတွေကိုနည်းနည်းပါးပါးစစ်မေးပါဆိုပြီးတော့စစ်ပေးပါဆိုပြီးတော့လို့တော့ဒါပေမဲ့သူတို့မရှိဘူးမရှိဘူးနဲ့လွတ်ပေးလိုက်တယ်ဒီတကောတော့ဘယ်လိုပြောမှမပြောတတ်ဘူးဘင်္ဂလားဒေ့ရှ်အခြေအနေကလည်းတင်းမကောင်းဒါရှင်းပြပြသူတို့ရဲ့အဲ့ဒီသူတို့နိုင်ငံအတွင်းမှာသူတို့ရဲ့နိုင်ငံရေးကလည်းနည်းနည်းရှုတ်ချကန့်နေတယ်ဘလို့လုံးမှာတော့ပျော်တယ်
လက်ရှိမှာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မြန်မာဘက်ခြမ်းမှာတိုက်ပွဲတွေပြင်းထန်နေပြီးအဲ့ဒီတိုက်ပွဲတွေကနေပစ်လိုက်တဲ့လက်နက်ကြီးတလုံးဘင်္ဂလားဒေ့ရှ်ဘက်ကျရောက်ခဲ့ပြီးနယ်စပ်မှာရှိတဲ့ဒေသန္တရကောင်စီအဖွဲ့ဝင်2ဦးကိုထိမှန်ခဲ့တယ်လို့လည်းသတင်းတွေမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်တာမရှိသေးပါဘူး။အစောပိုင်းကဖေဖော်ဝါရီ4ရက်ကနေ10ရက်နေ့အထိရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေအတွင်းစစ်ကောင်စီနယ်ကြားဆောင်ရဲတပ်ဖွဲ့ဝင်အပါအဝင်ဝန်ထမ်းနဲ့မိသားစုဝင်300ကျော်ဟာဘင်္ဂလားဒေ့ရှ်ဘက်ကိုခိုလုံခဲ့တာရှိခဲ့ပါတယ်။ဒီလူတွေကို February 15ရက်မှာတော့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ကဝင်ရောက်ခိုလုံလာတဲ့စစ်ကောင်စီဘက်ကလူတွေကိုကားနဲ့တဆင့်ကော်ပစားစိတ်ကန်းကိုပြန်ပို့ဆောင်ပေးခဲ့ပါတယ်။အဲဒီကနေစစ်ကောင်စီရေတပ်တင်မော့တွေဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့တာရှိခဲ့ပါတယ်ခင်ဗျာ။